လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကပြည်နိုင်ငံမြို့တွေဖြစ်တဲ့မြန်မာပြည်အလဲပိုင်းစကိုင်းတိုင်းရွှေဖိုမြို့နာမှာရှိတဲ့ဟန်လင်းမကွေးတိုင်းတောင်လွင်ကြီးမြို့နာကပိတ်တိုးနဲ့ပြည်မြို့နာမှာရှိတဲ့တေခစ်တရားစတဲ့ပြည်မြို့၃မြို့ကိုကတ္တာနိုင်ငံဒိုဟာမြို့မှာကျင်းပခဲ့တဲ့38ချိန်မြောက်ကမ္ဘာအမွေနှစ်ကော်မတီအစည်းအဝေးဆုံးဖြတ်ချက်အရကမ္ဘာအမွေနှစ်စည်ရင်းဝင်နေရာတွေအနေနဲ့မနေ့ကစတင်သတ်မှတ်ခဲ့ပါတယ်အခုလိုပြူရှေးဟောင်းမြို့၃မြို့ကိုကမ္ဘာအမွေနှစ်နေရာတွေအဖြစ်သတ်မှတ်ခံရဖို့အတွက်ပြည်တွင်းပြည်ပနိုင်ငံတကာပညာရှင်တွေနဲ့ပူးပေါင်းဆောင်ရွက်ခဲ့ရတယ်လို့ပြူရှေးဟောင်းမြို့၃မြို့ကမ္ဘာအမွေနှစ်တင်သွင်းရေးအဆိုပြုချက်မူကြမ်းတင်သွင်းရေးအဖွဲ့ခေါင်းဆောင်ဦးစန်းဟုကRFA ကိုအခုလိုပြောပါတယ
်ဒီပြူမြို့ဟောင်း၃မြို့ကမ္ဘာယဉ်ကျေးမှုအမွေနှစ်စီးရင်တင်သွင်းရေးအတွက်အယဉ်ကျေးမှုဝန်ကြီးဌာနဦးဆောင်ပြီးတော့ဆက်ဆံရာပြည်တွင်းကကျွန်တော်တို့ပညာရှင်တွေနဲ့အပူပေါင်းပြီးတော့ဆောင်ရွက်ပါတယ်နိုင်ငံတကာပညာရှင်တွေနဲ့လည်းကျွန်တော်တို့ကဒီအကြံဉာဏ်များရယူပါတယ်နော် UNESCO ဆိုင်ရာဘဏ်ကောက်ရုံးဝဲကနော်ပညာရှင်တွေနဲ့လည်းပူးပေါင်းဆောင်ရွက်ပါတယ်မြန်မာနိုင်ငံ UNESCO ကလည်းပဲတောက်ပံ့ပြုပါတယ်အဲ့ဒီပူးပေါင်းဆောင်ရွက်မှုတွေနဲ့ကျွန်တော်တို့ဆောင်ရွက်ခဲ့ခြင်းဖြစ်ပါတယ
်ကုလသမဂ္ဂ UNESCO အဖွဲ့ကြီးကကမ္ဘာအမွေနှစ်စင်းဝင်နေရာတတ်မှတ်လိုက်တဲ့ပြူမျိုးသုံးမျိုးထဲမှာတရီခိတရာမျိုးဟာနောက်ဆုံးမျိုးဖြစ်တယ်လို့အချိန်ကြာမြင့်ခဲ့တဲ့အတွက်လွန်ခဲ့တဲ့နှစ်ပေါင်း2000ကျော်ကပြူခိအသုံးဆောင်တွေကိုယနေ့ထိတိုင်တွေ့မြင်နိုင်တယ်လို့လည်းပြောပါတယ်။အခုလိုပြူရှိဟောင်းမျိုးသုံးမျိုးကိုကဘာအမွေနှင့်စင်းဝင်နေရတွေအနေနဲ့သတ်မှတ်ခံရတာဟာဂုံယူဖို့ကောင်းတယ်လို့ရှိဟောင်းစီဒီပထိုးတွေရဲ့တမိုင်းချောင်းတွေနဲ့ဘီသူကလက်ရာတွေအကြောင်းစာရေးသားအနေနဲ့ဒီဇိုင်နာမျိုးဆွေတန်းကပြောပါတယ်
။အတိုင်းဆက်လုံဝမ်းတာတာပေါ့အများအားမျိုးလင့်နေတဲ့ကိစ္စပဲဒီကိစ္စက။အဲ့လိုရေဟိုရင်ကြီးတဲ့တမိုင်းရောင်းကိုပစ္စည်းတွေပြတ်ပြတ်သွားမှစိုးရိမ်နေလေအဲ့တော့အဲ့ဒါဒီအားလုံးကအခုဘာမှသူစိုးရိမ်စရာမရှိတော့ဘူးအခုဒီ၃ရုပ်တော့ကပါပြီးတော့ဟိုတသက်တာအာမခံရရရှိသွားလို့ဖြစ်သွားတာပေါ့ကုလသမဂ္ဂလက်အောက်ကယူနက်စကိုကသူ့ဘတ်ဂျက်နဲ့ကဘာဘတ်ဂျက်နဲ့ဆောင်ရှောက်မယ်လို့၄ပဲရတယ်လေအဲ့ဒါမလားကိုရင်ကြီးမှုကိုသက်သေခံနိုင်မဲ့ဟာကိုရဲ့လာလမ်းရောင်းသက်သေခံနိုင်မဲ့ပစ္စည်းပစ္စည်းရဲ့နေရာဒေသကိုကဘာဝိုင်းဆောင်ရှောက်ပေးတာအကုန်လုံးရှိပါတယ်ဝန်သားကလည်းတကယ်ကောင်းတဲ့ကိစ္စပါဟုတ်လားနေထိုင်ရတဲ့ခါမှာအပြောရှင်အောင်ဖျက်လို့တော့ပြောလို့ရပါ
ကမ္ဘာ UNESCO အဖွဲ့ကြီးကသတ်မှတ်လိုက်တဲ့ကမ္ဘာအမွေနှစ်စင်းဝင်နေရာ၃နေရာမှာနိုင်ငံတော်ကလှုပ်ဆောင်နေတဲ့စီမံကိန်းနေရာတွေနဲ့ကင်းလွတ်တယ်လို့ဒေသခံတွေကလည်းကမ္ဘာအမွေနှစ်နေရာတွေနဲ့ပတ်သက်ပြီးပညာပေးသွားမယ်လို့ပြူရှိဟောင်းမြို့၃မြို့ကမ္ဘာအမွေနှစ်တင်သွင်းရေးအဆိုပြုချက်မူကြမ်းတင်သွင်းရေးအဖွဲ့ခေါင်းဆောင်ဦးစန်းဦးကပြောပါတယ်
ဒီကဘာရင်ကျင်းမှုအမွေနဲ့စီးရင်ဝင်ပြသတ်မှတ်ပြီးလို့ရှိရင်အဲ့ဒီစီးရင်ဝင်ဒေသရဲ့အချင်းချင်းမှုကအစပေါ်လေနော်ကျွန်တော်တို့သတ်မှတ်တဲ့ဇုံတွဲမှာဥပဒေရကျူးကျော်ကျော်နှင်းမှုတွေကိုလည်းပဲဒီသက်ဆိုင်ရာဝါရိတ်တက်ကော်မတီကအဆက်မပြတ်စစ်ဆင်နေမှာဖြစ်ပါတယ်။ဒါကြောင့်ဒီဒေသတွေမှာနော်ဒေသဆိုင်ရာတွေကပါဒီရင်ကျင်းမှုအမွေနဲ့တွေဝိုင်းဝန်းသိနေအောင်ဒါတွေကိုကျွန်တော်တို့ကသိပညာပေးပြီးတော့သက်ဆိုင်ရာရှေးအောင်သူဒေသနာဌာနရင်ကျင်းမှုဝန်ကြီးဌာနနေပြီးတော့ကြီးကြပ်ဆောင်ရွက်သွားဖို့ရှိပါတယ်။
ဒါအပြင်မြန်မာနိုင်ငံမှာကဘာလက်ခီးသွွားဧည့်သည်တွေအများဆုံးသွားရောက်ကြတယ်။ပကံရှိဟောင်းရင်ကျင်းမှုနယ်မြေအပါအဝင်ကဘာအမွေနှင့်စင်းဝင်နေရာတွေအဖြစ်သတ်မှတ်နိုင်တဲ့နေရာတွေအများပြားရှိနေတယ်လို့လည်းပညာရှင်တွေကပြောကြပါဗျ။ချက်ကင်းစစ်အစိုးရလက်ထက်တုန်းကပကံရှိဟောင်းရင်ကျင်းမှုဒေသမှာအဆောက်အဦတွေအသစ်ဆောက်တာ၊စေတီပထိုးတွေအသစ်ပြင်ဆင်ဆောက်လုပ်တာတွေအပြင်ဟိုတယ်စုံတွေပေါ်ထွက်လာတဲ့အတွက်ကြောင့်ပကံဒေသဟာအခုအချိန်ထိကဘာအမွေနှင့်စင်းဝင်နေရာမဖြစ်ရတာလို့လေ့လာဆောင်ကြည့်သူတွေကပြောကြပါဗျ။ပကံဒေသကမ္ဘာအမွေနဲ့စင်းဝင်နေရဖြစ်လာဖို့နဲ့ပတ်သက်ပြီးကမ္ဘာလက်ခီးသွွားလုပ်ငန်းတွေကိုလုတ်ကန်နေတဲ့ပကံမြို့ဒေသခံကိုကျော်စွာမင်းကအခုလိုသုံးသပ်ပါတယ်
။ပကံတော့စိတ်မကောင်းစရာပဲကျွန်တော်သိသလောက်ဆိုရင်ဒီပကံ archaeological ဆုံးကြီးတစ်ခုလုံးကိုဖက်သွင်းလို့မရတော့ဘူး။လုပ်ငန်းရဲ့ဆယ်နှစ်၅နှစ်လောက်ကတည်းကပျက်စီးမှုတွေများတယ်၊ကျင်းစင်မှုများတဲ့အတွက်ကြောင့်ဒီဟာဆရာတစုချင်းကိုပဲထည့်သွင်းလို့ရတော့မယ်။ site တစ်ခုလုံးနဲ့ထည့်သွင်းလို့မရတော့ဘူးလို့ကြားတာပေါ့နော်။ဒါကျွန်တော်ကြားတာပေါ့။အဲ့ဒါတော့အင်မတန်စိတ်မကောင်းစရာပေါ့။ထည့်ရမယ့်နေရာတွေအနန္တဘုရားတို့အဲ့ဒါဆိုရင်လည်းတပ်ပြည့်ကျုပ်တို့တော့ဒီလုံးဝပြိမတွေ့ရသေးတဲ့ဟိုဓမ္မယံကြီးတို့ဒီလိုဘုရားတွေကတော့မဖြစ်မနေထည့်ရမယ့်နေရာအခြေအနေမျိုးရှိတာပေါ့နော်။ဒီမှာပဲဟိုကုပြောက်ကြီးဖရားတို့နေရာသေးပတိတွေရှိတဲ့ဟာ UNESCO ရဲ့ protect heritage site မှာထည့်ပေးတဲ့ငဲလို့ကျွန်တော်ယူဆပါ
။မြန်မာနိုင်ငံဟာရှေးဟောင်းပြူမြို့၃မြို့အပါအဝင်ပကံဒေသမန္တလေးအင်းဝအင်းလေးစတဲ့နေရာတွေကိုကမ္ဘာအမွေနှင့်စင်းဝင်နေရာတွေအဖြစ်သတ်မှတ်ပေးဖို့ကုလသမဂ္ဂ UNESCO အဖွဲ့ကြီးကိုစီရင်ပေးထားတာလည်းဖြစ်ပါတယ်ခင်ဗျာ။